ကရင်ပြည်နယ်မှာစစ်ကောင်စီတပ်နဲ့ KNL ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်တိုက်ဖြစ်နေသလိုမြဝတီမြို့အထက်နေဆက်ကုံသွေးရေးဇုံကိုဩဂုတ်လ18ရက်နေ့လယ်တနင်္ဂနွေလောက်ကစပြီးပိတ်ထားလိုက်ပြီဖြစ်ပါတယ်။ဒီဇုံအတွင်းမှာရှိတဲ့စစ်ကောင်စီနဲ့ပတ်သက်တဲ့ဝန်ထမ်းတွေမြဝတီဘက်ကိုရွှေ့ပြောင်းနေကြပါတယ်။ VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ကရင်ပြည်နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဇက်တိုက်ဖြစ်နေတယ်လို့ဩဂုတ်လ17ရက်နေ့မနေ့ပိုင်းမှာကလေးကမြဝတီခရိုင်ထဲမှာလက်နက်ကြီးတန်တွေကြားနေရတယ်ဆိုပြီးဒေသခံတွေကဆိုပါတယ်။နေ့လယ်ပိုင်းမှာတော့မြဝတီမျိုးအထွက်ကမြဝတီကုံသွေးရေးစုံကိုပိတ်ပြီးဝန်ထမ်းတွေကတော့မြဝတီမျိုးထဲရှေ့ပြောင်းနေကြတာတွေ့ရတယ်ဆိုပြီးဒေသခံတဦးကပြောပြပါတယ်။
ဒီနိုင်ကြည့်ကြလားဒီမှာတဘုံလုံးနဲ့ထူတာရတော့တာပဲအဲ့ဒီကုန်ကလေးဆောင်ဘက်ကအစင်းကွင်းကလေးလားကွင်းကလေးဘက်လို့တော့ပြောတယ်ဟုတ်ကဲ့တင်ငန်းကြီးကအဲ့ဒီကွင်းကလေးဘက်တဲ့အဲ့ရအဲ့မှာတဲ့သူတို့အင်ဂျီလောင်တုံမယ်တဲ့သူကအဲ့လိုပြောတာအနှစ်လေးလောက်ကြာတော့အဖေခိုင်းနေဖေခိုင်းနေသူတို့ကမှသူတို့ဟိုနေမော်ကစတန်နိုဘာလို့ကုန်ပြန်လာကြတယ်အဲ့ဆောင်ရလို့ဒီတော့ဦးရဲ့ကုန်ကလေးဆောင်မှာတာဝန်ကျနေလေဟိုနေနေပေါ့သူတို့ဝန်ထမ်းတွေအကုန်ပြန်လှုပ်တယ်တဲ့ကားတွေလည်းချိန်လိုက်တယ်တဲ့ဝန်ထမ်းတွေကသူတို့အိမ်သူတို့ပြန်လာတော့ဟာအများဆုံးကနေ့ဆိုင်ညဆိုင်ရှိရလေညဒီဒီနေ့ဒီဒီလေ
နောက်ထပ်ပြည်သူတို့ကလည်းအခုလိုပြောပြပါတယ
်လက်နဲ့ကြည့်တယ်အများကြီးကြာ15မိနစ်ကြာတစ်ခါတစ်လုံးကြာအလုံး20လောက်ကြာဟိုမဲကျောင်းလူတွေမြဝတီမြို့ရင်းကိုရှေ့နေတယ်ဟိုအချိန်ကြီးကြောင်းသူများဝင်ပြေးမှာမဟုတ်လို့သူတို့လူတွေဆဲတာလားဒါမှမဟုတ်ဘလို့ကြောင်းလဲဆိုတာစဉ်းစားလို့မရဘူး
စစ်ကောင်စီရဲ့လက်အောက်ခံနေကြားဆောင် BGF တပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေဟာဩဂုတ်လ18ရက်နေ့မှာတော့ကော့ကရိတ်မြို့နယ်နဲ့တောင်သုံးလုံးဘက်မှာနှစ်ဖက်တိုက်ပွဲတွေဖြစ်နေပါတယ်။တိုက်ပွဲတွေပြင်းထန်နေတဲ့အတွက်ကုံသွေးရေးစုံကိုပိတ်လိုက်တာဖြစ်နိုင်တယ်လို့လည်းမြို့ကန်တွေကတုံ့သက်ကြပါတယ်
။အဲ့ကုံသွေးရေးစုံကပိတ်တာအဲ့တိုက်ပွဲတွေနဲ့လည်းဆက်ဆက်တယ်နောက်ပြီးတော့ငွေကြီးထူးကြွားတဲ့ကိစ္စတွေကဆက်ဆက်တယ်ကုံသွေးတွေအခက်အခဲဖြစ်တာအဲ့ဒါကြောင့်ဆူနာလိုက်တာဖြစ်နေတယ်။နှစ်ဖက်စီတယ်ပေါ့ဘုရားကလည်းပြစ်တဲ့တိုက်ပွဲတွေကပြစ်တဲ့ခါကျဒီကုံသွေးစုံအဓိကသာပြင်းမှသာပြင်းမှဆူရတဲ့အတွက်ကြောင့်သူတို့ဖြစ်ဖို့လည်းများတယ်ပေါ့
တိုက်ပွဲတွေပြင်းထန်နေတဲ့အတွက်ကုံသွေးရေးစုံနဲ့တင်ငန်းညီနောင်ရဲစခန်းဘက်ကိုကူးဆက်လာမှာကိုလည်းစစ်ကောင်စီဘက်ကစိုးရိမ်လာကြောင်းအခုလိုမျိုးပိတ်လိုက်တာလို့လည်းကုံသွေးအတိုင်းဝိုင်းမှာသတင်းထွက်ပေါ်နေပါတယ်ကုံသွေးရေးစုံကအရာရှိတွေနဲ့တင်ငန်းညီနောင်ရဲစခန်းကမိသားစုတွေကိုလည်းမြဝတီမျိုးဘက်ကိုရွှေ့ပြောင်းပေးနေတယ်ဆိုပြီးကုံသွေးတွေကဆိုပါတယ်ဇုံထဲမှာကုံကားအသွာလာတွေမရှိတော့ပဲရုတ်တရက်ပိတ်လိုက်တာလည်းဖြစ်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းကပဲကော့ကရိတ်မြို့နယ်တဲကရဲစခန်းတစ်ခုကိုကရင်မျိုးသားလူမျိုးရေးတပ်နဲ့ပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်ပစ်ခတ်မှုတွေလုပ်ခဲ့တာပါကုံသွေးရေးစုံပိတ်လိုက်တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်